မြန်မာစစ်အစိုးရရဲ့ဝင်ကြီးချုပ်ဗိုလ်ချုပ်ကြီးတင်းစိန်အလဲအပတ်ခီးစင်ဖြစ်နေရောက်လာတဲ့ထိုင်းနိုင်ငံမှာအင်းရှင်ဝင်ကြီးချုပ်ကနေရင်းရင်းနှီးနှီးလက်ခံတွေ့ဆုံနေပါတယ်။ခီးစင်တွင်နှစ်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးတွေကိုဆွေးနွေးဖို့ရှိတယ်လို့ဆိုပေမဲ့ထိုင်းနိုင်ငံကမြန်မာစစ်အစိုးရနဲ့အခုလိုနီးနီးကပ်ကပ်ဆက်ဆံနေတာတွေဟာရေရိုအကျိုးစီးပွားကိုသာမျှော်ကိုးဆောင်ရွက်မှုတွေဖြစ်အကဲခတ်တွေကယူဆကြတာပါ။အကြောင်းစုံကိုတော့ကိုအောင်လုံးကဆက်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ခင်ဗျာ။တိုင်းဝန်ကြီးချုပ်စမတ်ဆွန်ဒရာဝေရဲ့ဖိတ်ကြားချက်အရမြန်မာစစ်ဆိုးရရဲ့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ထိုင်းနိုင်ငံကိုဒီကနေ့ပဲရောက်လာတာပါတကယ်တော့မြန်မာစစ်ဆိုးရကခြေခံဥပဒေတရက်ကိုအတည်ပြုနိုင်မှုလူမှုစန္ဒခံယူဝဲတရက်ကိုတနေနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပကန်ဤချိန်လည်းဖြစ်တာမို့အစဉ်လာရဆိုရင်ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာဧည့်သည်တွေလာတာကိုလက်မခံလေးရှိတယ်လို့ပြပခီးစင်တွေကိုလည်းရှောင်ရှားလေးရှိတာပါဒါပေမဲ့လို့ဒီချိန်မှာတော့နိုင်ငံရေးစီးပွားရေးအားကိုးဝါးထားရဖို့အတွက်ထူးထူးခြားခြားရောက်လာတဲ့ပြပခီးစင်ဖြစ်ထိုင်းနိုင်ငံခြေဆိုင်မြမရေးစောင့်ကြည့်လေ့လာနေသူကိုဝင်းမင်းကတော့ယူဆပါတယ်
။ဒီအခြေကိုရွေးလာတာအထူးကြပါတယ်။ဒီကတော့ဒီလူထုစန္ဒခံပွဲမတိုင်ခင်တဲ့လူထုစန္ဒခံပွဲအပြီးမှာပေါ့နော်။ရလက်ကဟိုထောက်ခံတာဖြစ်ကောက်ရတာဖြစ်ပေါ့။နောက်ပါတာဆက်သွားမဲ့အပေါ်မှာထိုင်းနိုင်ငံအနေနဲ့ထောက်ခံဖို့ပေါ့။သူတို့ဖြစ်တော့ဒီအကန့်ကွက်ခံလို့ရှိရင်လည်းနားအပအနေနဲ့ဆက်ပြီးတော့ရှေ့သွားမဲ့ဒီခီးစင်မှာပေါ့နော်။မြမနိုင်ငံဘက်မှာ PRM ပေးဖို့ဆိုလိုတာကတော့အခုဒီထိုင်းနိုင်ငံရက်တည်ရ policy တိုင်းပေါ့ policy တိုင်းပေါ့မြန်မာနိုင်ငံကြီးကပြည်တွင်းရေးတာဖြစ်တယ်ဆိုတာမျိုးပြောစီနေတဲ့ပုံမျိုးအတွက်လာစီရင်လာဖြစ်ပါတယ်အဲ့ဒါကအဓိကအချက်ဖြစ်နေပဲဘာကြောင့်လဲဆိုတော့ဒီလာတဲ့အချိန်ကခုနကပြောသလိုပေါ့နော်အထက်မှာလာမြန်မာနိုင်ငံထဲမှာအလုံများမဲ့အချိန်မှာမှာတမတတအခုလိုရွေးလာတဲ့အတွက်ပေါ့ဒုတိယအနေနဲ့ကဒီမြန်မာနိုင်ငံမှာစီးပွားရေးကကျလာတာဟုတ်သူတို့ဖြစ်တော့ဒီနောက်နိုင်ငံတွေကလည်းစီးပွားရေးပြေဆိုတာလေးတရားပေးတာလေးလောက်လာတာဟုတ်ရှင်းပါလေလောက်လာဖို့လာလာရှိတယ်လေအဲ့တော့အရာဒီကိုကာကွယ်နိုင်ပြီးတော့မြန်မာနိုင်ငံအနေနဲ့ဆက်ပြီးတော့စီးပွားရေးရပါတော့ရှင်တန်နိုင်လို့ဟလာဟိုနောက်နိုင်ငံဖီးယားတွေကနေပြီးတော့ဟိုတက်ဆောင်ဆိုပြီးတော့အခုလိုမျိုးနိုင်ငံအတွင်းမှာပေါ့နော်ရှင်မှာစီးပွားရေးကိုပူးပေါင်းဆောင်ရွက်ဖို့အတွက်အခုလိုလာခြင်းဖြစ်ပါတယ
်ခုခီးစဉ်အတွင်းနိုင်ငံခြားမွေးရေးဆေးဝါးမှာကုန်မှုပြဿနာတရားမဝင်နိုင်ငံတွင်းဝင်ရောက်လာသူတွေကိစ္စတွေကိုဆွေးနွေးကြဖို့ရှိတယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖြစ်မြန်မာနိုင်ငံထဲမှာထိုင်းနိုင်ငံကစပြွေးလုပ်ငန်းတွေလုပ်ကင်ဖို့သဘောတူညီချက်တရက်ကိုလည်းလက်မှတ်ရေးထိုးဖို့ရှိတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနကြေညာချက်တရက်ကဆိုပါတယ်ဒီလိုအခြေအနေမျိုးမှာထိုင်းဆိုရရဲ့မြန်မာနိုင်ငံပေါ်ထားတဲ့သဘောထားဟာစီးပွားရေးအကျိုးမြတ်ကိုသာရှည်တန်းတင်ထားတယ်လို့ကိုဝင်းမင်းကမြင်ပါတယ
်ထိုင်းနိုင်ငံကဒီမြန်မာနိုင်ငံရဲ့နော်အဓိကဒီရင်းနှီးမြှုပ်နှံမဲ့မြို့နယ်တွေသူဖြစ်ပါတယ်အဲနောက်တစ်ခါကျတော့အဓိကဒီကုန်သွယ်ပတ်နိုင်ငံလည်းဖြစ်ပါတယ်ဒီထိုင်းနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုကနော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ကျွန်တော်တင်ရရန်နူရအများဆုံးလို့ကျွန်တော်ထင်တယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုအားလုံးရဲ့ဒီ50ရာခိုင်နှုန်းပေါင်းရင်းလောက်ကထိုင်းနိုင်ငံကနေပြီးတော့ရင်းနှီးမြှုပ်နှံထတာဖြစ်ပါတယ်နောက်တစ်ခုကအထူးသဖြင့်တော့ဒီမြန်မာနိုင်ငံကနေပြီးတော့ပေါ့နော်နိုင်ငံတကာပေါ်မှာဒီငွေကြေးရဖို့အတွက်ဟလာအဓိကထားတဲ့ဒီသဘာဝတန်ငွေနဲ့ဒီလောင်စာကဏ္ဍမှာဆိုလို့ရှိရင်ထိုင်းနိုင်ငံတော်တော်များများကိုဆိုတာရင်းနှီးမြှုပ်နှံထတာဖြစ်ပါတယ်ကျွန်တော်မြန်မာလက်ရှိထိုင်းဆွေးရတော့ဒီစီးပွားရေးအကျိုးမြတ်ကိုပဲသူကဒီကထားမှာဖြစ်ပါတယ်
ကူဆိုရင်ဧည့်သည်မြန်မာဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကိုအင်ရှင်ထိုင်းဝန်ကြီးချုပ်ကကိုတိုင်ကိုကြညစာချက်ပြုတ်ကျွေးမွေးကြိုဆိုတဲ့သတင်းတွေကိုနိုင်ငံတကာသတင်းတွေကြားမှာကြားနေမြင်နေကြရတာပါနိုင်ငံတကာတိုင်ဝမ်ကဝေဖန်တာတွေခံနေရတဲ့မြန်မာစစ်ဆိုးရွားနဲ့ဒီလိုထိုင်းနိုင်ငံကနိုင်ငံရေးစီးပွားရေးဆက်ဆံမှုတွေနင်းနီးကက်ကက်လှုပ်ဆောင်နေတဲ့အပေါ်ကိုဝင်းမင်းကတော့
နိုင်ငံတကာဝန်ထမ်းတွေတော့ထိုင်းနိုင်ငံခံရမှာဖြစ်ပါတယ်ဒါပေမဲ့ထိုင်းနိုင်ငံရဲ့လက်ရှိနိုင်ငံရေး policy ကသူကဒီဒီမိုကရေစီရဲ့လူ့ခွင့်ရေးစာလို့ရှိရင်ဒီစီးပွားရေးအပေါ်မှာသူကဒီအခြေခံထားတဲ့ policy ဖြစ်တဲ့အတွက်အဲ့ဒီ policy ကိုလည်းသူတို့ထုတ်ပြောထားပြီးသားဖြစ်ပါတယ်ဒီပြည်ဝန်ကြီးစမတ်အနေနဲ့ပေါ့နော်ဒီနိုင်ငံအတွင်းမှာလည်းသူကအကြီးမားတဲ့ဒီ mega project ကြီးတွေပေါ့နော်လုပ်မယ်ဆိုလို့ရှိရင်ဒီလူ့ခွင့်ရေးအဖွဲ့တွေကဘယ်လောက်ပဲသူကပြပေးသူပြီးမဆိုင်ဘူးဆိုပြီးသူပြောရခဲ့ပြီးသားရှိပါတယ်အဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်အမြင်ကနိုင်ငံတကာဆက်ဆံရေးမှာလည်းခုနပြည်တွင်းမှာတုံးတဲ့ policy လိုပဲပေါ့နော်စီးပွားရေးအကျိုးမြတ်ကိုပဲသူကအဓိကထားပြီးတော့ဦးစားပေးမှာဖြစ်ပါတယ်နိုင်ငံရေးအရာဒီနိုင်ငံကကပြောလာတာကိုသိပြီးတော့ဒီ key site manager မျိုးမရှိပါဘူ
းထိုင်းနိုင်ငံခြေဆိုင်မြန်မာရေးစောင့်ကြည့်လေ့လာနေသူကိုဝင်းမင်းပါဧည့်သည်မြန်မာဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ဟာမနေ့ဖန်မှာတော့ထိုင်းဝန်ကြီးချုပ်နဲ့တရားဝင်စကားပြောဆိုဖို့ရှိပြီးထိုင်းနိုင်ငံရဲ့ဝန်ကြီးအစောပိုင်းကပြောဆိုထားသလိုဒီလိုပြောဆိုကြရမှာမြန်မာစစ်ဆိုးရရဲ့လူမှုစန္ဒခံရေးဝန်နဲ့ပတ်သက်လို့ဆွေးနွေးပွဲရလည်းရှိပါတယ်မနေ့ဖန်ဒီလိုစကားပြောဆိုမှုတွေပြီးမှာတော့ထိုင်းပြည်မြင်းမြတ်နဲ့လည်းတွေ့ဆုံမှုလည်းရှိပြီးတော့ကြာသာပြင်းနဲ့ခီးစဉ်ဆုံးမသက်ခင်မှာထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်းဒေသကဘရင်မြင်းမြတ်ရဲ့စိုက်ပျိုးရေးစီမံကိန်းတွေကိုတွားရောက်ကြည့်ရှုမှာလည်းဖြစ်ပါတယ်ခင်ဗျာ